မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်အောက်တိုဘာလ15ရက်တင်းမာနေညနေခင်း VOA စီစဉ်ကိုမဲကင်ပြည်သူမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတူမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီတန်စမဒီညနေခင်းတွေ့စီစဉ်ကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပါမယ်။ပျောက်ဆုံးနေတဲ့ဆော်ဒီသတင်းတောက်ရှိဥရဲအဖွဲ့ပဲဖွဲ့ဖို့ဆော်ဒီနဲ့တူရကီကောင်ဆောင်တွေဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ကိုအခိုင်အမာထောက်ခံတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုသွားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေတွေသောတာရှင်တွေနားဆင်ကြရမယ်ဒီမှာတော့လက်နက်ကိုင်အဖွဲ့တွေကဖမ်းထားတဲ့ရှမ်းအမျိုးသမီးကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့
ဒီမနေ့လွတ်တာဖြစ်တယ်။မနေ့ကရုပ်ရှင်လေးကကျွန်တော်ဒီမှာရောက်လာတယ်။ဒီနေ့ပဲကျွန်တော်ဒီနေ့ချမ်းသာခွင့်နဲ့ဒီရှင်မျိုးမိသားစုရှင်မျိုးစာပြီးတော့ပြန်လာနေပြီ
။ DNA လေးပြန်ကြားရရှိပုံမှုတိုင်းကြော်ကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာစင်ကြဖို့ရှိပါတယ်။ဒါပြင်အပြည့်ရဲ့ရေးတိုင်းနာခေါင်းဆောင်တွေတွေ့ဆုံတဲ့ထေတိဆွေးနွေးပွဲကကြောင်းနဲ့သပိတ်မောက်တဲ့အထေချုပ်အလုပ်သမားတွေနဲ့ဆင်ယုံဘက်ကလူတွေကြားမှာရုံရင်းဆက်ခတ်ဖြစ်ရတဲ့သတင်းပြင်အမေရိကန်ပြည်အောင်စုမှာမုန်တိုင်းလွန်ကာလပြည်내ထူထောင်ရေးတွေဆောင်ရွက်နေပုံစရတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုတော့မတ်တငီထိုင်းနဲ့ကိုသားညုံဦးတို့ကကြီးညာပေးပါလိမ့်မယ်
။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီအာရေဗျာကောင်စစ်ဝင်ရုံးကိုအောက်တိုဘာလ2ရက်နေ့ကတွားရောက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးသွားတဲ့ဆော်ဒီသတင်းသမားဂျမဲကာရှိုဂီအရင်းနဲ့ပတ်သက်ပြီးပူရဲအလုတ်အဖွဲ့ဖွဲ့စည်းရေးတူရကီနဲ့ဆော်ဒီအာရေဗျာကောင်ဆောင်တွေဆွေးနွေးခဲ့ကြပါတယ်။တူရကီသမ္မတရစ်စစ်ထီရဲ့အာရူဝမ်နဲ့ဆော်ဒီဘရင်ဆယ်မန်တို့မနေ့တနင်္ဂနွေနေ့ညကဒီကိစ္စတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့တယ်လို့နိုင်ငံပိုင်မီဒီယာတွေကနေဖော်ပြကြပါတယ်။ဆော်ဒီကောင်စစ်ဝင်ရုံးတွေကိုကာရှိုဂီဝင်ရောက်သွားပြတဲ့နောက်ပိုင်းဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အပေါ်ဆော်ဒီနဲ့တူရကီတို့ရဲ့ပြောဆိုချက်တွေကွဲလွဲနေတာပါ။ကရှိုဂီအသက်ခံလိုက်ရပြီလို့ယုံကြည်တဲ့အကြောင်းတူရကီတာဝန်ရှိသူတွေကပြောဆိုပြီးဆော်ဒီဘက်ကတော့အခြေမြစ်မရှိတဲ့ဆွဆွဲချက်အဖြစ်တုံ့ပြန်ပါတယ်။ကရှိုဂီကကောင်စစ်ဝင်ရုံးကနေသူ့ဖာသာပြန်သွားတယ်လို့ဆော်ဒီဘက်ကပြောဆိုပါတယ်။ဒါပေမဲ့နှစ်ဖက်စလုံးတို့ကတော့ခိုင်မာတဲ့အထောက်အထားတွေမပြနိုင်ကြပါဘူး။ဆော်ဒီကောင်စစ်ဝင်ရုံးနဲ့မှာကရှိုဂီအသက်ခံလိုက်ရတယ်လို့သတ်မှတ်လိုက်ရင်တော့ဆော်ဒီအပေါ်မှာပြင်းပြင်းထန်ထန်အရေးယူမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်က CBS သတင်းအေဂျင်စီရဲ့မိနစ်60အစီအစဉ်မှာပြောဆိုခဲ့ပြီးတဲ့နောက်မှာတော့အမေရိကန်သမ္မတရဲ့ဒဏ်ခတ်ပိတ်ဆို့မှုချင်းချောက်မှုကိုဆော်ဒီအာရေဗျာဘက်ကပေးချထားပါတယ်ရှင်
။အမေရိကန်ပြည်တော်စုဟာတရုတ်နိုင်ငံနဲ့ကုန်သွယ်စစ်ဆင်နွှဲနေတယ်ဆိုတဲ့ယူဆကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကညှင်းပယ်ပါတယ်။စစ်ပွဲအစကုန်သွယ်အရာအတိုက်ခိုက်လေးတွေဖြစ်နေတာလို့ဆိုပြီးတော့ဒါကိုလည်းသူ့ဘက်ကအနိုင်ရအောင်ဆောင်ရွက်သွားမယ်ဆိုပြီးသမ္မတထရမ့်ကတင်းနှုန်းနေနေကဒီ CBS ရုပ်သံနဲ့လုပ်တဲ့မြေမြန်ငန်းတစ်ခုမှာပြောဆိုပါရယ်အမေရိကန်နိုင်ငံဆိုင်ရာတရုတ်တမ်မကြီးဆွေတီယန်ခိုင်ကတော့တရုတ်နိုင်ငံဟာညာနာမှုပိုင်ခွင့်တွေကိုအလွယ်သုံးစားလုပ်တယ်ခူးယူတာတွေလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေဟာအခြေမြစ်မရှိဘဲနဲ့ဒါဟာတရုတ်လူထုကိုမတရားဖြစ်ပြောဆိုတာဆိုပြီးတော့လည်းတုံ့ပြန်သွားပါရယ်အမေရိကန်ပြောင်စုဂျော့ဟော့ပ်စကင်းတက်သူရဲ့အသုံးချစီးပွားရေးဘာသာရပ်ဆိုင်ရာပေါ်မော့ခါစတီဖန်ကီကတော့အမေရိကန်နဲ့တရုတ်ဟာကုန်သွယ်ဆက်ပွဲဆင်နွှဲနေကြတယ်ဆိုပေမဲ့1980ခုနှစ်ကာလတွေတုန်းကတရုတ်ဂျပန်ဖြစ်ခဲ့တဲ့ပုံစံမျိုးလိုတော့မဟုတ်ဘူးလို့ဆိုပါတယ်တရုတ်ဘက်ကမူဝါဒတွေပြောင်းလဲစေဖို့အမေရိကန်ဘက်ကဖိအားတွေတိုးပေးလာတဲ့အပေါ်မှာတရုတ်နိုင်ငံဘက်ကနေပြီးတော့တံပြန်ဖိအားပေးလာရကနေပြီးတော့ခုလိုတင်းမာမှုတွေဖြစ်လာတာလို့သုံးသပ်ထားပါတယ
်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကအဆင့်မြင့်အရာရှိကြီးများအဆင့်ဆွေးနွေးပွဲကိုဒီကနေ့တနင်္လာနေ့မှာနှစ်နိုင်ငံနယ်စပ်ကလုံခြုံရေးတင်းကျပ်ထားတဲ့ဆင့်မဲ့ဆုံးမှာကျင်းပပါတယ်မကြာခင်ကပဲမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယန်းကထိပ်သီးဆွေးနွေးပွဲအတွင်းသဘောတူညီချက်တွေကိုအကောင့်ထည်ဖော်ဖို့ဆွေးနွေးခဲ့ကြတာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့နျူကလ িয়ার ကင်းစင်ရေးဆောင်ရွက်ချက်တွေအပေါ်နိုင်ငံတကာအသိုင်းအဝိုင်းကချီးမြှင့်ကြဖို့တောင်ကိုရီးယားသမ္မတမွန်းချေအင်းကလည်းတိုက်တွန်းထားပါတယ်ဒါပေမဲ့ကျွမ်းကျင်သူတွေကတော့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်ကအမှန်တကယ်ဖြစ်ပြီလားဆိုတဲ့အပေါ်မှာသတိထားနေကြဆဲဖြစ်ပါတယ်ပြန်လည်ပေါင်းစည်းရေးဝန်ကြီးချိုမြောင်ကျွန်းကအဖွဲ့ဝင်၅ဦးပါတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးပါမွန်ကျွန်းဆွေးနွေးပွဲကိုတက်ရောက်ပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့ငင်းချန်းစွာပြန်လည်ပေါင်းစည်းရေးကော်မတီရဲ့ဥက္ကဋ္ဌရီဆွန်ဂွန်းကဦးဆောင်ပါတယ်။ကိုရီးယားနှစ်နိုင်ငံကြားနေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်ဖို့နောက်ကိုရီးယားကျွန်းဆွေမှာနျူကလ িয়ার ကင်းစင်ပြီးငင်းချန်းနဲ့ခေတ်သစ်ကိုဖော်ဆောင်နိုင်မဲ့အစီအစဉ်တွေမြင့်တင်ဆောင်ရွက်ကြဖို့ပြီးခဲ့တဲ့စက်တင်ဘာလကကျင်းပတဲ့တတိယအကြိမ်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တို့ဦးတို့သဘောတူခဲ့ကြတာပါဒီကနေ့တင်းနှလာနေ့ဆွေးနွေးပွဲမှာတော့နှစ်နိုင်ငံကြားယထာလန်ကမ်းလှမ်းတွေအဆင့်မြင့်တင်ချိတ်ဆက်ကြဖို့ ပူးရဲစီမံကိန်းကိုဒီနှစ်ကုန်မှာစတင်ကြဖို့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားသဘောတူကြပါတယ်။မြောက်ကိုရီးယားအနုပညာအဖွဲ့တောင်ကိုရီးယားကိုလာရောက်ဖျော်ဖြေပွဲကျင်းပနိုင်ဖို့အတွက်ကိုလည်းဆွေးနွေးဖို့သဘောတူပါတယ်။ဒါအပြင်ကိုရီးယားစစ်ပွဲအတွင်းကွဲခွာခဲ့ရတဲ့မိသားစုတွေအရေးလာမယ့်နိုဝင်ဘာလတည်းမှာမြောက်ကိုရီးယားနိုင်ငံမောက်ကန်ကန်အပန်းဖြေစခန်းမှာဆွေးနွေးကြဖို့ကိုလည်းနှစ်ဖက်တို့သဘောတူခဲ့ကြပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်တုန်းကတိုက်ခိုက်ခဲ့တဲ့ Michael Hurricane မုန်တိုင်းကြောင့်မလို့ပျက်စီးထိခိုက်ခဲ့တဲ့ Florida Panhandle ဒေသကိုတွားရောက်စစ်ဆီးကြည့်ရှုဖို့ American သမ္မတ Donald Trump နဲ့သမ္မတ Gore Melania တို့နှစ်ဦးအခုတနင်္လာနေ့မှာတွားရောက်ပါဖြစ်ပါတယ်။ခီးစဉ်အသေးစိတ်ကတော့ Imperial ကထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒီသားထဲမှာတော့ဒီမုန်တိုင်းကြောင့်ပျောက်ဆုံးနေသူတွေကိုရှာဖွေရေးနဲ့ကယ်ဆယ်ကူညီရေးလုပ်ငန်းတွေဆက်ပြီးတော့လုပ်ကိုင်နေရဆဲရှိပါတယ်။မိုက်ကယ်မုန်တိုင်းဟာဗိုတုံနေ့တုန်းကတနိုင်ကို155မိုင်နှုန်းနဲ့ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ပြင်းထန်တဲ့လေကြောင်းမလို့စောင်းတွေပြိုပြက်တာလက်စစ်မီးပြတ်တောက်တာတွေဖြစ်ခဲ့ပါတယ်။ကန်ရိုလန်းတလျှောက်မှာလည်းပျက်စီးပုံတွေကျန်ရစ်ခဲ့ပါတယ်။ Florida ပြည်နယ်ကနေပြီးတော့ Virginia ပြည်နယ်တလျှောက်တိုက်ခိုက်သွားတဲ့မုန်တိုင်းကြောင့်မလို့လူ19ဦးထက်မနည်းသေဆုံးခဲ့ရပါတယ်။အထူးကပျက်စီးအများဆုံးနေရာတွေထဲမှာ Florida Panhandle ဒေသ Mexico Beach လည်းပါပါတယ်။အဲ့ဒီဒေသဟာစစ်ပွဲဖြစ်ခဲ့တဲ့နေမြေတစ်ခုလိုမျိုးပျက်စီးတွေနဲ့ကျန်ရစ်ခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကပြောပါတယ်။အုပ်ချုပ်ရေးမှူး Scott နဲ့ American ပြည်သူ့အရေးပေါ်အခြေအနေစီမံခန့်ခွဲမှု Agency ရဲ့အကြီးအကဲဖြစ်တဲ့ Brooke Long တို့နှစ်ဦးဟာအဲ့ဒီဒေသကိုတွားရောက်စစ်ဆေးခဲ့ရမှာတော့ Mexico Beach မှာသူမြင်ခဲ့ရတဲ့ပျက်စီးတွေဟာကြုံဘူးခဲ့ရသမျှမှာအဆိုးဆုံးဖြစ်ရတစ်ခုဆိုပြီးတော့သူတို့ကပြောဆိုသွားပါတယ်ခင်ဗျာ။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ကိုဩစတြေးလျနိုင်ငံကထောက်ခံတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမရီစပိန်ကဒီကနေ့ပြောဆိုလိုက်ပါတယ်
။ Australia has supported strongly the UN's fact-finding mission on Myanmar. We've been deeply disturbed.
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့အပေါ်မှာဩစတြေးလျအနေနဲ့အခိုင်အမာထောက်ခံထားပါတယ်။အချက်လက်ရှာဖွဲ့ကတွေးရှိထားတဲ့ရခိုင်ပြည်နယ်တဲကစစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုဖြစ်နိုင်ခြင်းစတာတွေကြောင့်အင်မတန်စိတ်အနှောက်အယှက်ဖြစ်ရပါတယ်။ဒီပြည်ပခန့်အတွက်ရေရှည်ဖြည့်ရှင်းချက်ရှာဖို့မြန်မာနိုင်ငံနဲ့ရောအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ရောဒေသတွင်းမိဖက်တွင်နဲ့ပါဆောင်ရွက်နေပါတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။Australian Institute of International Affairs ရဲ့နှစ်ပတ်လည်ညီလာခံမှာ Australia နိုင်ငံခြားရေးဝန်ကြီးကမူဝါဒဆိုင်ရာမိန့်ခွန်းမှာမြန်မာအရေးကိုထည့်သွင်းပြောဆိုရလဲဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လနိုင်ငံခြားရေးဝန်ကြီးအဖြစ်စတင်တာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးသောနိုင်ငံခြားရေးရာမူဝါဒမိန့်ခွန်းလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ကထုတ်တဲ့အစည်းအခမ်းစာတဲမှာတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေလို့ဖော်ပြပြီးတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုတရားစွဲဆိုနိုင်ဖို့တိုက်တွန်းထားတာပါမြန်မာဆိုရဘက်ကတော့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အစင်ခန်းစာကတစ်ဖက်သက်ဆန်တယ်လို့ပြောဆိုပေးချပါတယ်ကုလအချက်လက်ရှာအဖွဲ့ကရောကုလသမဂ္ဂရဲ့လူခွင့်ရဲ့အထူးကိုယ်စားလှယ်ကိုပါပြည်ဝင်ခွင့်ပိတ်ထားတဲ့မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်သင့်မခံပါဘူးရှင်
ထိုင်းနိုင်ငံမြောက်ပိုင်းချရိုင်ခိုင်နယ်ကစစ်ကြွစီးပြား22တန်းကျော်တင်းစီရမိတဲ့အကြောင်းထိုင်းအာဏာပိုင်ကဒီကနေ့ပြောဆိုကြေညာပါတယ်။မြန်မာနယ်စပ်အနီးချရိုင်ခိုင်နယ်မှာပြီးခဲ့တဲ့စနေနေ့ကရဘာစစ်ကြွစီးပြားစနစ်တပ်သမား2တန်းဖမ်းဆီးရမိတာဖြစ်ပြီးတော့တနင်္ဂနွေနေ့မှာတော့စစ်ကြွစီးပြား10တန်းထပ်ပြီးတော့ဖမ်းဆီးရမိတာဖြစ်တယ်လို့ထိုင်းရဲဘက်ကပြောပါတယ်။တင်းစီရမိတဲ့စစ်ကြွစီးပြားတွေရဲ့တန်ဖိုးကတော့အာဏာပိုင်တို့ကထုတ်ဖော်မပြောပါဘူး။ဒါပေမဲ့လက်ရှိဖမ်းဆီးတွက်ချက်ထားချက်တွေနဲ့ရှင်းမယ်ဆိုရင်တော့အခုဖမ်းပြီးတဲ့စစ်ကြွစီးပြားတွေရဲ့တန်ဖိုးက American Dollar 83တန်းဖိုးလောက်ရှိပါတယ်။အဲ့တွေနဲ့အသေးချာကိုထုတ်ပို့ထားတဲ့စစ်ကြွစီးပြားတွေအပြင်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းဖမ်းမိထားတဲ့ Crystal စစ်ကြွစီး100 kg စစ်ကြောက် 1.8 metric ton နဲ့ဘင်းဖြူ 10 kg တို့ကိုလည်းထိုင်းရဲတပ်ဖွဲ့နဲ့မူရဲတပ်ဖြည့်ဌာနကခင်းကျင်းပြသခဲ့ပါတယ်။မူစီဝါဖန်စီရမှုနဲ့ဆက်နေပြီးတော့တန်တရာရှိသူ73ဦးကိုဖန်စီထားပြီးတော့စုံစမ်းစစ်ဆေးနေကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်
။ Syria နဲ့ Jordan နိုင်ငံကြားရေးပါတဲ့နေဆက်ဖြတ်တန်းရေးစခန်းကိုဒီကနေ့တနင်္လာနေ့မှာပြန်ဖွင့်လိုက်ပါပြီ။၃နှစ်တာကာလအတွင်းပထမဆုံးအချိန်ပြန်ဖွင့်လိုက်တဲ့ Nasif နေဆက်ဖြတ်တန်းရေးစခန်းကတော့ Syria ရဲ့အင်းကြီးချင်း Lebanon အပါအဝင်ဒ ဒေတာတွင်ကုန်းတွင်ပိုင်းကုန်သွယ်ရေးအတွက်ရေးပါတဲ့စခန်းတစ်ခုဖြစ်ပါတယ်။ဒီနေ့ဆက်စခန်းကို2015ခုနှစ်မှာစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုဆန့်ကျင်တိုက်ခိုက်တဲ့သဘုံတွေကသိမ်းယူခဲ့တာပါ။ဒါပေမဲ့အစိုးရတပ်တွေကပြီးခဲ့တဲ့ဇူလိုင်လအတွင်းပြန်ပြီးတော့သိမ်းယူနိုင်ခဲ့ပါတယ်။ခုနှစ်နှစ်ကြာပြည်ပခါကြောင့်ပိတ်ခဲ့ရတဲ့စီးရီးယားနဲ့အစ္စရေးသိမ်းဖက်ကန်ဂိုလန်ကုန်းမြင့်ချာကနေဆက်ဖြတ်သန်းရေးစခန်းကိုလည်းဒီကနေ့မှပဲပြန်ပြီးတော့ဖွင့်လှစ်နိုင်ခဲ့ပါတယ်ရှင်။
Honduras နိုင်ငံရဲ့မြောက်ပိုင်း San Pedro Sula ကစခဲ့တဲ့ရွှေပြောင်းသွားလာတဲ့လူအုပ်ကြီးဟာတိုင်းပြည်တလျှောက်သွားလာရင်တည်းဖြည်းဖြည်းလူအုပ်ပိုများလာပါတယ်။တချို့ကလမ်းလျှောက်သွားနေကြလူချို့ကတော့ကားတွေနဲ့ပါ။ဒါပေမဲ့အားလုံးရဲ့တူညီတဲ့ညီမှန်ချက်ကတော့သူတို့အတွက်ပိုပြီးတော့ကောင်းမွန်တဲ့ဘဝကိုမျှော်မှန်းတာပါ။သူတို့တွေကအတော်များများကတော့ American ပြောင်စုထဲမှာခြေချနိုင်ဖို့အတွက်ညီမှန်းနေပါတယ်။အဲ့မှာပါတဲ့လူအုပ်ကြီးဟာသူတို့ဒေသမှာရှိတဲ့စီးရင်မွေးတေမှုတွေနဲ့ကြံဖက်မှုတွေကနေထွက်ပြေးလာကြတာလို့ဒီခီးစဉ်ကိုစီစဉ်သူက Writer သတင်းဌာနကိုပြောခဲ့ပါတယ်။သူတို့စာပြီးတော့ထွက်လာခဲ့ကြတဲ့ San Pedro Sula ဒေသဆိုရင်ကဘာအမလူတက်မှုအဖြစ်အများဆုံးနေရာတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
မတ်တင်ကြီးထက်နဲ့ကိုသားညွန့်ဦးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့အဖြစ်ရဲ့ရေးတိုင်းသားကောင်းဆောင်နဲ့တွေ့ဆုံတဲ့ထေသီဆွေးနွေးပွဲကအကြောင်းကိုတင်ဆက်ပေးကြပါတယ်2008ဖွဲ့စည်းပုံခြေခံဥပဒေဟာနိုင်ငံကိုအာမခံချက်ပေးထားခြင်းဖြစ်ပြီးတော့အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာလည်းဒီအခြေခံဥပဒေနဲ့ပဲဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တိုင်းပြည်စီးပွားရေးကိုအောင်မြင်အောင်ဆောင်ရွက်သွားနိုင်ခဲ့တဲ့အကြောင်းမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မြင့်ကြီးမင်းအောင်နိုင်ကဒီကနေ့နေပြည်တော်မှာကျင်းပတဲ့အစိုးရနဲ့အပြစ်ခံရက်စဲရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံတဲ့ထေသီဆွေးနွေးပွဲမှာပြောဆိုသွားပါတယ
်ဖွဲ့စည်းပုံခြေခံဥပဒေ2008ရဲ့နဲ့အလုပ်လုပ်ရအဲ့တော့ကံကိုယူရတဲ့ခက်ခဲရှိတဲ့အတန်လေးပုံမူကြလာတယ်။နောက်ရှိကုန်ရဲ့ဖွဲ့စည်းပုံခြေကဥပဒေကနိုင်ငံကိုအမှားတကျပေးထားခြင်းဖြစ်ပြီးရုပ်ောက်ပွဲကိုကြီးဆိုတာဟာနိုင်ငံရေးပါတီရဲ့ကိုယ်စီတင်နာကမဲဆန္ဒရှင်တွေကိုအမှားတကျပေးခြင်းဖြစ်ပါတယ်။ခြေကဥပဒေပါကိစ္စအများအောင်မြင်စွာဆောင်ရွက်မှုဆိုရင်ထုတ်တော်တဲ့အစိုးရကဆောင်ရွက်ပေးရမှာဖြစ်ပါတယ်။ဒီကိစ္စမှာဥသိစီအစိုးရတက်မှလည်းဒီနိုင်ငံကိုဒီအခြေခံဥပဒေနဲ့စီမံဆောင်ရွက်တာပဲဖြစ်ပါဒီမိုကရေစီလူ့ကိုယ်ပြောင်းရေးကိုအောင်မြင်စွာစောင့်ဝင်နိုင်ခဲ့သလိုတိုင်းပြည်ရဲ့စီးပွားရေးကိုလည်းအခြေအနေတစ်ခုတည်းတွန်းတင်ပြနိုင်ခဲ့ပါနိုင်ငံကဆက်ဆိုင်တဲ့ဘက်နဲ့ပြည်ထောင်စုရဲ့ဒေသတွေမှာလည်းအောင်မြင်မှုပတ်တိုင်တာကိုဆက်နိုင်ခဲ့ပါလက်ရှိနိုင်ငံတော်ဆိုရလေဒီပစည်းပုံအခြေခံဥပဒေရရုပ်ောက်ပုံတွင်အစိုးရဖွဲ့စည်းပြီးတိုင်းပြည်ကိုအုပ်ချုပ်နေတာဖြစ်ပါပစည်းပုံအခြေခံဥပဒေ2008ခုနှစ်ဟာဒီမိုကရေစီဆိုင်ရင်ဆိုင်ရင်တွေနိုင်ငံကဆိုင်ရင်ဆိုင်ရင်တွေနဲ့မကဲ့ညီဘူးဆိုရင်တော့အဓိကတောင်းလို့ရှိတဲ့ institution တွေကလည်းညံ့မှုမရှိဘူးဆိုလို့ရှိရင်လက်ရှိဆိုရမှာတိုက်ခံပါတီကနေအနာဂတ်ပါတီဖြစ်တာတောင်အကြောင်းရှိဘူးလို့သတ်ပါတယ်
နိုင်ငံရေးလက်စားချေလိုမှုနဲ့ဒီမိုကရေစီအနိုင်ကျင့်မှုတွေရှိလာခဲ့ရင်ဖွံ့ဖြိုးတိုးတက်မှုတွေဆုတ်ယုတ်သွားမယ်လို့လည်းဗိုလ်ချုပ်မှုကြီးမြောင်နိုင်ငံကသတိပေးထားတာပါ။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်းရေးသဘောတူညီချက် NCA ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တောင်းဆိုချက်အရပေါ်လာတာလို့လည်းသူကပြောပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားဒေသတော်တော်များများမှာပြစ်ခတ်တိုက်ခိုက်မှုတွေမရှိပေမဲ့လည်း RCSS SSA ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်အနေနဲ့NCA အရေးချုံပြီးတော့လက်နက်နိုင်ငံရေးလူဝင်အားတင်ဆောင်နေရတွေတိုင်းရင်းသားအချင်းချင်းအနိုင်ကျင့်နေတာတွေဟာတည်ငြိမ်မှုရှိပြီးဖြစ်တဲ့တိုင်းရင်းသားဒေသတွေပေါ်မှာအကျိုးရုပ်စေမှာဖြစ်တဲ့ဆိုပြီးတော့ရှောင်ရှားဖို့လည်းသတိပေးသွားပါတယ
် NCA ဟာတိုင်းရင်းသားဒေသကအဖွဲ့များရဲ့တောင်းဆိုချက်ရဲ့ထုတ်ပေါ်လာခြင်းဖြစ်ပါတယ်ကျွန်တော်တို့က NCA ကိုလက်နက်တပ်ဖွဲ့ဆော့ကန်နေတာမဟုတ်ပါဘူး NCA ကိုဆော့ကန်ပြီးတိုင်းရင်းသားဒေသကအဖွဲ့ပေါ်မှာလည်းအချက်ကန်နေခြင်းလည်းလုံးဝမရှိတော့ဘူးပြောချင်လို့ပါပေါ်ဒီမိုချီကံဦးတဲ့ကြီးတွားနေရမှာခကြောင်းတကာထတေရတပူချမ်းဆိုပြီးရုပ်လုပ်လို့မရပါဘူးအားလုံးကဒီပြေးကြီးပိုင်းရမှာဖြစ်ပါတယ်ရေကတက်ကံမှုမရဆဲပဲနဲ့နိုင်ငံစုစုပေါ်တဲ့လူတွေချင်းဟာအငင်းပွားမှုကိုပုံမှုဖြစ်စေနိုင်ပါတယ်
NCA ကိုတလွဲသုံးချရင်တိုင်းရင်းသားပြည်သူတွေရဲ့အသက်အိုးအိမ်စီးစင်ကိုကာကွယ်ရမယ်တက်မတော်နေနဲ့လက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့လည်းပူဂျုံမှုကြီးမောင်လိုင်းကတတိပီပြောဆိုသွားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့အချက်သုံးချက်ကိုအလေးနက်ထားပြောကြားသွားပြီးတော့ပထမတစ်ချက်အနေနဲ့ကိုပိုင်ပြထန်းကွင်းနဲ့ခွဲမထွေရေးကိစ္စဖြစ်တဲ့အကြောင်းပြည်အောင်စုရဲ့ပဂတိတည်ရှိမှုကိုလက်ခံထားရင်ခွဲမထွေရေးကပြဿနာမဟုတ်တဲ့အကြောင်းပြောဆိုသွားပါတယ်။ဒုတိယချက်အနေနဲ့အားလုံးလိုချင်နေတဲ့ပြည်အောင်စုကိုပုံဖော်နိုင်ဖို့နိုင်ငံသဘောတူညီချက်တွေရယူရမှာ Federal အိမ်မက်တွေကိုဘလို့အကောင့်တွေဖော်မလဲလက်တွေ့ကြကြစဉ်းစားဖို့လိုတဲ့ကြောင်းတွေပြောဆိုသွားပါတယ်။စိတ်ကူးဆန်ပြူ Federal အိမ်မက်တွေတစ်ဖက်မှာရှိနေပြီးတော့တစ်ဖက်မှာလည်းဒီကနေ့2008ခုနှစ် ဖွဲ့စည်းပုံခြေကဥပဒေရဲ့အရှိတရားကရှိနေတဲ့အကြောင်းထည့်သွင်းပြောဆိုသွားပါတယ်။တတိယချက်အနေနဲ့တော့ကိုစားပြုတဲ့တိုင်းရင်းသားပြည်သူတွေ၊မျက်နှာမူရမဲ့လူတို့တွေ၊တာဝန်ခံရမဲ့အောက်ခြေပြည်သူတွေအတွက်တာဝန်ခံမှု၊တာဝန်ယူမှုနဲ့တာဝန်သိမှုရှိဖို့တနည်းဆိုရင်တတိရှိကြဖို့လိုတဲ့အကြောင်းကိုလည်းထည့်သွင်းဆွေးနွေးပါမှာပြောဆိုသွားတာဖြစ်ပါတယ်ရှင်။ VOA ကနေတင်းလာနေညနေစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့ဒီလက်နက်ကိုင်အဖွဲ့ကဖမ်းထားတဲ့ရှမ်းမျိုးသမီးကိုပြန်လွှတ်လိုက်တဲ့အကြောင်းတင်ဆက်ပေးကြပါတယ်။DNL တအောင်ပလောင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးထားတဲ့ရှမ်းမျိုးသမီးနတ်မုံဟွန်ကိုဒီကနေ့မှပြန်ပြီးတော့လွှတ်ပေးလိုက်ပြီလို့ DNL ဘက်ကပြောပါတယ်။ UWSC ဝါတပ်ဖွဲ့ဦးဆောင်တဲ့ FBNCC လို့ခေါ်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီကနေပြီးတော့အကြောင်းဝင်ညှိနှိုင်းပေးချက်အရအခုလိုလွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။လွတ်မြောက်လာတဲ့နတ်မုံဟွန်ကိုမိသားစုဝင်တွေကနေပြီးတော့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဝမ်ဟိုင်းဌာနချုပ်မှာတွားပြီးတော့ကြိုဆိုနေတယ်လို့လည်းနန်ခမ်းမြို့လူငယ်ကွန်ရက်ဖွဲ့ကပြောပါတယ်။ထိုင်းချီဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတိပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တန်းပလောင်လက်နက်ကင်ဖွဲ့ TNL ကဖမ်းဆီးထားတဲ့ရှမ်းမျိုးသမီးနတ်မုံဟွန်ကိုဒီကနေ့မနေ့မှပြန်လည်လွှတ်ပေးခဲ့ပြီလို့ TNL ပြန်ကြားရေးရာရှိပုံမှုတိုင်းကျော်ကပြောပါတယ
်။ဒီမနေ့လွတ်တယ်ဖြစ်တယ်။မနေ့ကသူစီမျိုးကသူစီမအရလာတဲ့ဒီမနေ့ကသူစီမျိုးချန်တာကနေသူစီမျိုးမိသားစုစီမျိုးကပြန်လည်အနာပေး
နန်းခမ်းမြို့ကဖမ်းဆီးခေါ်သွားတာခံခဲ့ရတဲ့နတ်မုံဟွန်ကို DNL အဖွဲ့ရဲ့စီမင်းတွေရဒီလဆန်းမှာပဲထောင်ဒဏ်3နှစ်စီရင်ချက်ချမှတ်ခဲ့ပါတယ်။အခုလိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့ DNL ပြန်ကြားရေးရရှိပုံမှုတိုင်းကျော်ကအခုလိုဆက်ပြောပါတယ
်။ FBNCC ကနေကြားနေတော့ညီနိုင်ပြီးပါတော့နော်ဒီ SSP နဲ့ကျွန်တော်မှမိကြမှာဒီကိစ္စတွေလက်တောင်းလို့နဲ့ဒီရှမ်းမျိုးကြပါနော်ဒီရရှိကျွန်တော်ကဒီအတွက်ရရှိယူမှာတော့ပြန်လွှတ်ပေးခြင်းဖြစ်ပါတယ်။
UWSA ဝါသဖွဲ့ဥဆောင်တဲ့ FENCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဂျာဝင်ညှိနှိုင်းပေးခဲ့တာပါပြန်လည်လွတ်မြောက်လာတဲ့နမ်မိုဟွန်ကိုမိသားစုဝင်တွေကလည်းမြောက်ပိုင်းချမ်းမြေတပ်မတော် SSPP SSA ဝန်ဟန်းဌာနချုပ်မှာတွားရောက်ကြိုဆိုနေတယ်လို့နန်းခမ်းမြို့လူငယ်ကွန်ရက်ဖွဲ့ကစိုင်းသိန်းရွှေကပြောပါတယ
်သူတို့မိသားစုဝင်ကိုဒီနေ့တွားကြိုတယ်ဒီနေ့ဝါဟိုင်းကိုအရောက်သွားမယ်လို့တော့ကြားတယ်။ဝါဟိုင်းကနေတချင်းမိဖပြည်သူတွေကအော်သူတို့ဆွေရတချင်းကဆက်ပြေးမယ်ပေါ့နော်။မနေ့ကျန်ကြရင်လည်းသူတို့အခါနာလေးနဲ့ဒီနတ်မုံဟုံကိုကူညီလာတဲ့အရှင်င်းပွဲလေးလုပ်မယ်လို့တော့ကြားတယ်
။နတ်မုံဟုံကို TNL အဖွဲ့ကဩဂုတ်လ18ရက်နေ့ကနတ်ခမ်းမြို့ပေါ်မှာဖမ်းဆီးခဲ့တာဖြစ်ပြီး TNL အဖွဲ့အကောက်ခွန်ဝန်ထမ်းတချို့ထိခိုက်ဒိဆုံးခဲ့ရတဲ့ကိစ္စမှာမြန်မာစစ်တပ်ကိုသတင်းပေးခဲ့တယ်လို့တန်တရားနဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။နတ်မုံဟုံကိုပြန်လွှတ်ပေးဖို့အတွက်နတ်ခမ်းမြို့စေတခန့်တွေထောင်ထဲချီဆန္ဒပြခဲ့ကြသလိုအမျိုးသားပြန်လည်သိမြရေးနဲ့ငြိမ်းချမ်းရေးပို့သနာ MRPC နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးတဲ့ AAPP နဲ့ရှမ်းနိုင်ငံရေးပါတီစတဲ့အဖွဲ့အစည်းတွေကလည်းကြေညာချက်ထုတ်ပြန်တောင်းဆိုမှုတွေရှိခဲ့ပါတယ်။နောက်မဟုတ်ဖမ်းဆီးခံရတာဟာရှမ်းပြည်နယ်အတွင်းပြည်တွင်းစစ်ကြောင်းအမျိုးသမီးတွေအတွက်ဘဝလုံခြုံမှုအားနည်းနေတာကိုသက်သေပြနေတယ်လို့ရှမ်းပြည်နယ်တိုင်းရင်းသူမျိုးရင်းများလူခွေရေလှုပ်ရှားနေတဲ့အဖွဲ့ပြောရေးဆိုခွင့်ရှိသူနန်းဟင်းကပြောပါတယ်
။ကျမတို့မြန်မာနိုင်ငံထဲမှာဆိုလို့ရှိရင်အမျိုးသမီးတွေရဲ့ဘဝလုံခြုံမှုပေါ့နော်အဲ့ဒါကိုကျမတို့တအားစိုးရိမ်ရပါတယ်လို့ခါကခေါ်သွားချင်တိုင်းလဲခေါ်သွားလို့ရတယ်လို့ချင်တယ်လို့လို့ရတယ်ဆိုရတယ်ရရှိနေတော့တရားဥပဒေစိုးမိုးမှုပေါ်မှာလည်းမူတည်တယ်ပေါ့နော်ဒီပြည်ထောင်စစ်ကပြည်သူတွေအတွက်ညရောအချင်းတော့အမျိုးသမီးနဲ့ကလေးတွေပို့ပြီးတော့မှသိခိုက်နေတာတွေ့ရတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SS နဲ့တန်းပလောင်တပ်ဖွဲ့တို့နှစ်ဖက်စီရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ရှမ်းပလောင်ကြီးရွာသားတွေကိုအပြန်လှန်ဖမ်းဆီးမှုတွေရှိနေသလိုအပြန်လှန်ဆွတ်ဆွဲချက်တွေကလည်းမကြာခဏဆွတ်ဆွဲလို့တရင်ထုတ်ပြန်လေးရှိပါတယ်ခင်ဗျာ
တိုင်းကွင်းရင်တရင်ပြပထားတာဖြစ်ပါတယ်ခုတစ်ခါမှာတော့တပိတ်မှောက်တဲ့အထေချုပ်လို့တပားတွေနဲ့ဆေးရုံဘက်ကလူတွေကြားမှာရုံးရင်စကားဖြစ်တဲ့တရင်ကိုတင်ဆက်ပေးကြပါတယ်ဒီကုံစိတ်ကန်းဆက်မှုဆုံးဖူရင်ထေချုပ်ဆေးရုံမှာတပိတ်မှောက်နေတဲ့လို့တပားတွေနဲ့ဆေးရုံဘက်ကလူတွေကဒီမနက်မှာရုံးရင်စကားဖြစ်ကြပြီးတော့တပိတ်မှောက်တဲ့သူတွေရိုက်ခံရတာကြောင့်အလုတမား20ကျော်ထိခိုက်ဒဏ်ရာရပြီးတော့လေးယောက်ကိုလည်းအရေးပေါ်ဆန်ပြဆေးရုံမှာကုထားရတဲ့အကြောင်းတပိတ်မှောက်အလုတမားတွေကပြောပါတယ်ပြည်စုံကိုရောကိုထန့်အောင်ခန်းကတရင်ပြပထားပါတယ်
အလုသမားရေးဖြစ်ရှင်မေးဖို့တော်ရောက်တောင်းဆိုရကနေဖူးရင်ထဲကျူးဆက်ယုံကတပိမောက်အလုသမားတွေနဲ့ဆက်ယုံဘက်ကငှားထားတဲ့လူတွေပြိပကဖြစ်ပွားခဲ့တဲ့အကြောင်းတပိမောက်အလုသမားတွေကပြောပါရယ်အလုသမား20ကျော်ထိခိုက်ဒဏ်ရာရပြီးညနေပိုင်းမှာအလုသမားတွေကိုရိုက်နှက်ခဲ့တဲ့သူတွေကိုဖမ်းမေးဖို့ရက်ွက်နေပြည်သူတွေကတောင်းဆိုတာကြောင့်ရဲနဲ့ထိတိုက်တွေ့ရင်ရက်ွက်တွေကလူ3ယောက်ထပ်မံဖမ်းခံခဲ့ရပါတယ်အလုသမားတပိကိုကူညီနေတဲ့ကိုတင်ထုတ်ပိုင်ကအခုလိုပြောပါရယ
်ဒီအလုသမားတပိကရက်ပေါင်း56ရက်ပြည့်သွားတဲ့အတွက်သူကတပိအချိန်ကြီးနေနေနဲ့ဟိုနောက်ဘက်တင်ရန်ဖောက်ထားတဲ့အပေါက်ကိုတပိတ်ပိတ်ပြီးတော့တပိတ်တားတယ်ပေါ့ဗျာတားတယ်မှာဆက်ယုံအလုသမားနဲ့အလုရှင်နဲ့ဖြစ်တဲ့ပြဿနာမှာအလုရှင်ကနေရောသူတို့မှားရမ်းထားတဲ့လူမိုက်ရှင်ကနေရောအလုသမားတွေကိုမနေ့ပိုင်းမှာဝင်ရိုက်သွားတယ်အဲ့ဒီဖြစ်ရှင်ပေါ်ကို
ဒီရက်ွက်နေပြည်သူတွေကမခံမရနိုင်ဖြစ်ကြတယ်မြန်မာဖြစ်ကြပြီးတော့စက်ရုံကိုအုတ်ခဲနေသူအဲ့ဒီဘိုက်တွေထုတ်ပေးပါညာဆိုပြီးတော့ဖြစ်လာတယ်လူမိုက်တွေအကုန်လုံးကစက်ရုံထဲမှာဝင်ပုံးနေတယ်ဘောတော့အချိန်ကြီးငယ်ငယ်တဲ့ဆံကားမင်းနဲ့ဆက်လာကဖြစ်နေရတော့ဟိုဒီကရက်ွက်နေပြည်သူတုံးယောက်ျားလေးမျိုးသားတုံးကိုရဲကအတက်တက်နေနေဝိုင်းထုပြီးတော့ဟိုခန်းစီသွားတယ်အထုကအဝါမှာလည်းရ ားကိုစစ်ရုံဘက်ကလူတွေကရိုင်းနှက်ခဲ့တဲ့အကြောင်းဖူးရင်အလို့သမားတမကဥက္ကဋ္ဌမတ်သက်သားစီကအခုလိုပြောပါတယ်
ကလာဟိုတိုင်းမှာလို့ဒီမှာရန်ကုန်ရန်နယ်ပိုင်းလာကြတယ်ဒီမှာမန်နေဂျာမျိုးဟိုလေဒီမှာနေရှိတယ်သူကလည်းဟိုဒီမန်နေဂျာမျိုးရင်းဝင်သူတယ်မန်နေဂျာရှိအောင်သူတယ်ဒီမှာအဲ့ဒီဒီမိုင်းကြီးကဒါတွေတုံ့ပြန်နေလို့ပြီးတော့ဒီတပိတ်သားနေလို့ဒီမှာဝင်ပြီးတော့ရိုက်သူအဲ့လိုမျိုးပြဿနာတွေရုံးဆောင်ရဖြစ်ပြီးတော့ဟိုတန်ရရလို့ဒီမှာဒီမှာဟောဆက်တဲ့ပြည်မှာတင်ထားတယ်အရေးပေါ်တင်ထားတဲ့ဒီမှာရှိတယ
်ရုံးဆောင်ကဖြစ်ပေါ်တဲ့အတွက်29ဦးကိုစံမြဆေးရုံတင်ပို့ထားပြီး4ဦးကိုတော့အရေးပေါ်ဌာနမှကုသနေရပါတယ်။အလုသမားတွေရဲ့ဒဏ်ရာရှိတဲ့အခြေအနေကိုတပိတ်မှကူညီပေးနေတဲ့တင်ထုတ်ပိုင်ကတော့
29ဦးကအခုလောဆယ်စံမြဆေးရုံမှာဆေးရုံတင်ထားရတဲ့အခြေအနေ၊ဒေဆေးရုံအကြောင်းနေတဲ့အခြေအနေပေါ့။4ဦးကတော့ဆေးရုံအရေးပေါ်ဌာနမှာတင်ထားရတယ်။4ဦးကတော့ထိခိုက်ဆိုင်ရာပြင်းထန်တယ်။ဟိုခေါင်းကွဲသွားတာလို့ပါလို့ဖြစ်တယ်။နောက်တဲ့ကျန်တဲ့ဟိုနောက်တဲ့ဟိုက50ပတ်ဝန်းကျင်လောက်ကတော့လက်တွေ6ောက်တွေကွဲတာလက်တွေကွဲတာလို့ပေါက်တာပြဲတာလို့အသေးစားလေးတော့ရှိတယ်။အဲ့ဒါတော့ဒေဆေးမှာရှိတ
ယ်။ဆေးရုံမှာလွတ်လွတ်နေတဲ့လုသမားတမကခေါင်းဆောင်တွေနဲ့အဖွဲ့ဝင်အလုသမား30ကိုအလုထုတ်ခံခဲ့ရလို့စတင်ဆန္ဒထုတ်ပေါ်ရာကနေဩဂုတ် 27 ရက်နေ့ကတည်းကစတင်တပိတ်မောက်ခဲ့တာဖြစ်ပါတယ်ဒီနေ့ဆိုရင်တပိတ်မောက်တာရက်ပေါင်း56ရက်ရှိနေပြီဖြစ်ပါတယ်စတင်မလာနောက်ဆုံးပတ်ကလည်းဖို့ရင်ထဲကျုပ်စစ်ရုံကအလုသမားတွေနဲ့အခြားထဲကျုပ်စစ်ရုံ9ရုံကအလုသမား300လောက်လှိုင်းနာမျိုးထဲမှာလှည့်လည်ပြီးအလုရှင်နဲ့အလုသမားကြားအငင်းပွားမှုပဋိပက္ခတွေအများဆုံးဖြည့်ရှင်းပေးဖို့နဲ့လောက်ခလာတာတွေမရရှိတာတွေကိုဖြည့်ရှင်းပေးဖို့ဆန္ဒပြခဲ့ကြပါတယ်မနေ့အောက်တိုဘာ14ရက်မနေ့ပိုင်းကတော့တပိတ်မောက်အလုသမားတွေဟာအလုသမားခွင့်ရကာဝယ်ပေးဖို့အသေးအဖွဲ့တွေလွတ်လပ်စွာဖွဲ့စည်းခွင့်ရရှိဖို့ဆိုတဲ့အချက်တွေကိုရန်ကုန်မြို့တော်ခန်းမှာရှိမှာတောင်းဆိုဆန္ဒပြခဲ့ကြပါသေးတယ်ခင်ဗျာ
တော့ရှင်များခင်ဗျာသတင်းသမားတွေနဲ့အာဏာပိုင်တွေအကြားပြဿနာဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မဲ့သတင်းမီဒီယာဥပဒေဆိုတာကိုပြသန်းထားတာရှိပေမဲ့ရန်ကုန်တိုင်းဆူရောက်ကိုဝေဖန်ရေးသားတဲ့သတင်းသမား3ကိုအဲ့ဒီပြရန်ချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ကပဲဖမ်းဆီးရေးယူခဲ့ပါတယ်။ဒီမတိုင်ခင်မှာဆိုလို့ရှိရင်လေသတင်းသမားတွေဖမ်းခါရတာတရားစွဲဆိုခါရတာကန့်တက်ခါရတာချိန်ချောက်ခါရတာတွေအမျိုးမျိုးရှိခဲ့ပါတယ်။ RSF နေကြမဲ့သတင်းတော်များအဖွဲ့ရဲ့အစီအကံစာအရဆိုရင်ပဲမြမသတင်းလူလတ်ခွင့်ဟာအရင်နှစ်ကထက်ကို6ဆင့်ရော့ကျပြီးတော့ဆွေးနွေးစရာဖြစ်လာပါတယ်။တချိန်လုံးကတိုက်ခံဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ NLD အစိုးရအနေနဲ့အခုအစိုးရဖြစ်ချိန်မှာသတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား NLD အစိုးရလက်ထက်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမမဲ့ direction တွေကိုကျေးဇူးပါတယ်ခင
်ဗျာ။ direction တွေအနေနဲ့အင်္ဂါနေ့ည9:00အစီအစဉ်တိုင်ခင်ချိန်ပြီးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတစ်ခါမှာတော့အမေရိကန်မှာမုန်တိုင်းလွန်ကာလပြည်လဲထူထောင်ရေးဆောင်ရွက်နေပုံကိုလည်းတင်ဆက်ပေးကြပါတယ်။Florida ပြည်နယ်အနောက်ဘက်ကမ်းခြေကပနားမစစ်တီမြို့နဲ့ Mexico Beach မြို့တို့မှာပြီးခဲ့တဲ့သတင်းပတ်တုန်းက Michael Hurricane မုန်တိုင်းကြောင့်အိုးအိမ်တွေပျက်စီးခဲ့ရတဲ့တွေအပျက်စီးပြီးကြားမှာ3လို့ဖြစ်မဲ့ပျက်စီးတွေကိုစူးစမ်းပြီးတော့ရှာဖွေနေကြပါတယ်။စာတီစာဟုတ်ပေးပို့တဲ့သတင်းကိုတော့ Talking Zoe ကပြပြပေးပါလိမ့်မယ်
။ကောင်းပါပြီရှင်။တမိုင်းမှတ်တမ်းတွေအရအင်အားပြင်းထန်ဆုံး Hurricane မုန်တိုင်းဟာ Mexico Beach ဆိုတဲ့မြို့လေးကိုဝင်ရောက်တိုက်ခတ်ခဲ့လို့တမြို့လုံးနီးပါးပျက်စီးဆုံးရှုံးခဲ့ရပါတယ်။မြို့ကန်တွေဟာလဲလဲကြနေတဲ့တပင်းတွေဓာတ်တိုင်တွေနဲ့အမှိုက်တရိုက်တွေကြားကနေအသီးသီးပျက်စီးနေတဲ့အိမ်တွေပြန်လာကြည့်နေကြပါတယ်။ဒေသခံရဲတပ်ဖွဲ့နဲ့ပြည်တော်စုအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကလည်းအကူအညီတွေပေးနေကြပါပြီ။ကျန်းမာရေးဝန်ထမ်းတဦးဖြစ်တဲ့ Patricia Kenwell ကအပျက်စီးတွေကြားလူတချို့ကိုအသက်ရှင်ရဲ့တွေ့နိုင်မလားလို့ကယ်ဆယ်ရေးဝန်ထမ်းတွေကရှာဖွေနေကြတော့ပဲလို့ပြောပါတယ်
။ We have 4 canines with us.
ကျမတို့မှာပျောက်နေတဲ့လူတွေရှာလိုက်တဲ့အလက်ခံခွေးလေးကောင်ပါပါတယ်။ရှာဖွေကယ်ဆယ်ရေးဝန်ထမ်းတွေကအပျက်စီးပုံတွေကြားမှာဒုက္ခရောက်နေတဲ့သူဘယ်သူ့ကိုမဆိုရှာတွေ့ပြီးကယ်တင်နိုင်တဲ့အခါမျိုးမှာကူညီဖို့အတွက်လည်းအဆင့်အထိပြင်ဆင်ထားပါတယ်
။မ မက္ကဆီကိုဘစ်မြို့ရဲ့ရဲချုပ်အန်တိုနီကယ်လီကတော့သူ့ရဲတပ်ဖွဲ့ဝင်တွေကဒီမြို့ကလူအတော်များများနဲ့ခင်မင်ရင်းနှီးကြပါတယ်တဲ့
So for the officers ဒီမြို့လေးမှာလူတိုင်းကအသည့်တွေကြီးပဲဆိုတော့ရဲအရာရှိတွေအနေနဲ့ဒီလိုတွေ့ရတော့စိတ်မကောင်းဖြစ်ပြီးသူတို့လည်းခံစားရတာပေါ့ဗျာ
သူ့ရဲတပ်ဖွဲ့ဝင်တွေမကအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကလည်းကူညီကယ်ဆယ်ရေးလုံးပန်းနေကြတယ်လို့ရဲချုပ်ကယ်လီကပြောပါတယ
် I had one officer from the fire department
ကျွန်တော်တို့မိသက်ဌာနကအရာရှိတယောက်ဆိုရင်10မိုင်12မိုင်လောက်လမ်းလျှောက်ပြီးမက္ကဆီကိုဘီချ်မြို့ကိုအကူအညီပေးဖို့ပြန်လာခဲ့တာပါမုန်တိုင်းတိုက်ပြီးချက်ချင်းဆိုသလိုတခြားအရာရှိတွေတော်တော်များများလဲ386ဝေးပြေးလမ်းမကြီးကိုကိုယ်တိုင်ရှင်းလင်းဖယ်ရှားပြီးလာရောက်ကူညီကြပါတယ
်ခက်ခဲဆုံးကတော့တန့်ရှင်းတဲ့ရေပြက်လက်နေပြီးတော့ရေစိုးနှုတ်မြောင်းတွေမစည်းစင်းနိုင်ပဲပျက်စီးကုန်ပြီလို့ကျန်းမာရေးဝန်ထမ်းစတီဝတ်မော်ဂန်စတိုင်းကပြောပါတယ်
But with that people have to be careful about is drinking water
ရေညဉ့်ညမ်းပြီးစိတ်တင်းနိုင်တာကြောင့်တောက်ရေအတွက် take you side ဖို့လိုပါတယ်ရေစိုးစွန့်ထုတ်တဲ့စနစ်ပြန်လဲပြင်ဆင်ဖို့နဲ့တောက်သုံးရေပြန်ပြီးဖြတ်ဝေနိုင်တဲ့အခြေအနေမရှိသေးခင်မှာတော့လူလူကျန်းမာရေးနဲ့တကူရေးတန့်ရှင်းပြဿနာတချို့နဲ့တော့ရင်ဆိုင်နေကြအောင်ပ
ါပုံမှန်အနေထားပြန်ရောက်ဖို့အတွက်အချိန်တော်ကြအောင်ပါဖလော်ရီဒါပြည်နယ်မှာအရင်ကကြုံခဲ့တဲ့ဟာရီကိန်းမုန်တိုင်းတွေကိုရင်ဆိုင်ရရတဲ့လူမှုအတိုင်းဝိုင်းတွေအနေနဲ့ပြန်လည်ထူထောင်ရေးဟာနှစ်တွေနဲ့ချီကြာမြင့်ခဲ့တယ်လို့ကျန်းမာရေးဝန်ထမ်းပက်ထရီရှာကင်ဝဲလ်ကပြောပါတယ
် Having lived through Hurricane Andrew in South Florida
ဖလော်ရီဒါတောင်ပိုင်းမှာတိုက်ခဲ့တဲ့ Andrew ဟာရီကိန်းမုန်တိုင်းအတွေ့အကြုံရပြောရမယ်ဆိုရင်လက်လက်ပြတ်ထူဖို့အချိန်တော်ယူရမှာဖြစ်ပေမဲ့တည့်ရချင်းလောက်သွားရင်တော့ဖြစ်နိုင်ပါတယ်အစပိုင်းမှာတော့တိတ်ကိုစိတ်ပြက်လက်ပြက်ဖြစ်ကြပါပါပဲ။တရက်ချင်းလောက်ကြပြီးတော့ပုံမှန်အနေထားကိုရအောင်တစ်တွေနဲ့ချီအခြေယူကြရပါတယ်
။ဖလော်ရီဒါပြည်နယ်မှာ1992ခုနှစ်ကအပြည့်အစုံအများဆုံးအန်ဒရူးဟာရီကိန်းမုန်တိုင်းတိုက်ခတ်ခဲ့ပြီးနောက်ပိုင်း25နှစ်အကြာမှာအာမာဆိုတဲ့ဟာရီကိန်းတိုက်ခတ်ခဲ့ပါတယ်။အခုမိုက်ကယ်ဟာရီကိန်းကတော့အမေရိကတိုက်မှာတတိယအင်အားအပြင်းထန်ဆုံးမုန်တိုင်းဖြစ်ပါတယ်ရှင်
။ထိုခင်ဆိုရင်တင်ဆက်ပေးထားတာပါ။သုတရှင်များရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုမတ်တငီထိုက်ကကြီးညာပေးပါလိမ့်မယ်။
တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီအာရေဗျာကောင်စစ်ဝင်ရုံးကိုအောက်တိုဘာလ2ရက်နေ့ကတွားရောက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ဆော်ဒီသတင်းသမားဂျမဲကာရှိုဂီရင်းနဲ့ပတ်သက်ပြီးပူရဲအလို့အဖွဲ့ဖွဲ့စည်းရေးတူရကီနဲ့ဆော်ဒီခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။တူရကီသမ္မတရစ်ဆစ်ထီရဲ့အာရဝမ်နဲ့ဆော်ဒီဘီရင်ဆယ်မန်တို့မနေ့တနင်္ဂနွေနေ့ညကတယ်လီဖုန်းဆက်ဆွေးနွေးခဲ့တယ်လို့နိုင်ငံပိုင်မီဒီယာတွေကနေဖော်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ဆင်နွှဲနေတယ်ဆိုတဲ့အယူအဆကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကငြင်းပယ်လိုက်ပါတယ်။စစ်ပွဲအစားကုန်သွယ်ရေးအရာအတိုက်အခိုက်လေးတွေဖြစ်နေတာလို့ဆိုပြီးဒါကိုလည်းသူ့ဘက်ကအနိုင်ရအောင်ဆောင်ရွက်မယ်လို့သမ္မတထရန့်ကမနေ့တနင်္ဂနွေနေ့ CBS ရုပ်သံနဲ့လုပ်တဲ့မေးမြန်းခန်းမှာပြောဆိုသွားပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကိုဩစတြေးလျနိုင်ငံကထောက်ခံတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမရီစပိန်ကဒီကနေ့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ပေါ်ဩစတြေးလျအနေနဲ့အခိုင်အမာထောက်ခံကြောင်းအချက်လက်ရှာအဖွဲ့ကတွေ့ရှိထားတဲ့ရခိုင်ပြည်နယ်တွေကစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုဖြစ်နိုင်ခြင်းစရတီကြောင့်လည်းအင်မတန်မှဆင်းရဲနှောက်ယှက်ဖြစ်ရတယ်လို့လည်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုသွားပါတယ်ရှင်
။တရင်ကြီးချုပ်ကိုမတ်တကီထိုက်ကကြီးညာပေးခဲ့တာပါ။ဒီနေ့ညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vesco Valore ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။Fury American တန်ညပိုင်းမြန်မာဘာသာစီစဉ်နေကတော့ည9:00အထိ line to meter 24.25 နဲ့52တူကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။နားဆင်ကြတဲ့တော်တော်ရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်ဝင်ရှင်
This program has come to you from the Voice of America, Washington. From Washington.